အနာယပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့တဲ့ဒီသူရဦးရွှေမန်းကိုပါတီခေါင်းဆောင်မှုကနေရေးပေါ်အစည်းအဝေးခေါ်ပြီးတော့ဒီယာရုကနေဖယ်ရှားလိုက်ပြီးတဲ့နောက်မှာတော့သူရဦးရွှေမန်းရဲ့ပုံကိုယ်ရေးနှိစက်သူလို့အများကထင်မြင်ယူဆထားတဲ့ဒီအတိုက်ခံခေါင်းဆောင်ဒေါ်ဆန်းစုတီဟာလည်းသူမရဲ့ရှမ်းပြည်ခီးစဉ်ကိုဖျက်သိမ်းလိုက်ပါတယ်။ဒေါ်ဆန်းစုတီရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ LND ရဲ့ရှမ်းပြည်နယ်ဥက္ကဋ္ဌဒေါက်ခေမမို့ကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းလာမှအခုလိုစပြောပါရရှင်။
အဲ့အဲ့ဒီအနေနဲ့ရေးချင်နေကြရေးကြောင်းပထမတော့14ရက်နေ့မှာလင်းရင်နဲ့ကြောင်ကြီးကိုရောက်မယ်မနေ့ပိုင်းမှာ14ရက်နေ့မနေ့ပိုင်းမှာစီဆိုင်ကိုသွားမယ်စီဆိုင်မြို့လေ
ဟုတ်ကဲ့
အဲ့နောက်ညနေပိုင်းမှာတော်တော်ကိုကြလေလောင်းနေနဲ့တွေ့မယ်နောက်ပြီးတော့15ရက်နေ့မနေ့ပိုင်းမှာဟိုပုံးမြို့ကိုသွားမယ်ဒီသူလူလူနဲ့တွေ့မယ်အဲ့ဒါပြီးရင်လင်းရင်နဲ့ပြန်မယ်လို့ဒီကစားတာကိုအဲ့ဒီအစီအစဉ်တော့ရွှေ့လိုက်တယ်ပေါ့
ဟုတ်ကဲ့ရှင်အဲ့တော့ဘယ်နည်းလောက်သူပြန်စမယ်လို့ရောပြောထားပါလားရှင
်အဲ့ဒါမန်းလို့မရသေးဘူးပေါ့ဟိုအဲ့ဒါကတော့ငကူတော်ဟာကဖိတ်ကြကပို့အုပ်ကိုပိုင်အုပ်ချုပ်ရေးဒေသကသူတို့ဒီသားကိုဒေါ်အောင်ဆန်းစုကြည်မရောက်သေးတဲ့အတွက်ကြောင့်လာဖို့ဖိတ်ထားတယ်ဖိတ်ထားတော့ဒေါ်အောင်ဆန်းစုကြည်ကလည်းကတိပေးခဲ့တယ်မင်းကြီးသွားတော့ဟာလေမင်းကြီးခကြီးစင်တော့ကတိပေးခဲ့တယ်သူပြည်ကြလာပါမယ်ဆိုခရီးပေးခဲ့တာကိုသူလာမယ်ဆိုပြည်ကြတာအဲ့ဒါသူကြတော့လည်းဒီခါထက်ပြက်သွားတာပေါ့နော်ဒီပုံကိုပိုင်းအချက်ကိုရဒေတာ၃မျိုးရှိတဲ့အချိန်မှာပင်လောင်းတစ်မျိုးကသူရောက်ပြီးပြီပင်လောင်းလူတွေနဲ့တွေ့ပြီးပြီပင်လောင်းကတရားသွားတော့ငါတို့နေပြည်တော်ကနေလောင်းကိုဆက်သွားတာဟုတ်အဲ့တော့ပင်လောင်းလူတွေနဲ့တွေ့ပြီးပြီဆက်ပုံတန်ဟိုအနေဟိုပုံနဲ့စီဆိုင်ကိုမရောက်သေးလို့အဲ့ဒါအမလို့တွေ့ဖို့သွားတာ
ဟုတ်ကဲ့ရှင်အခုဒီနေပြည်တော်မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရောအမားတို့ဒီပါတီတွင်းမှာပေါ့နော်တီးကြဟိုတခုခုများအစည်းအဝေးလုပ်တာဒါမှမဟုတ်ထူးထူးခြားခြားပေါ့နော်ဘာများအမားတို့ပါတီတွင်းမှာရှိပါသေးလဲရှင
်အဲ့ဒီပါတီတွင်းမှာတော့ဘာမှမရှိပါဘူ
းအဲ့တော့ဒေါအောင်ဆန်းစုကြည်ဘက်ကရောတခုခုများဒီကိစ္စပေါ်မှာထုတ်ပြောတာများရှိပါလားရှင်အမ
မရှိသေးဘူးအဖွဲ့ချုပ်ကစညာချက်ပါညာထုတ်တာလည်းမရှိဘူးတော်အောင်ဆန်းစုကြည်နေနဲ့ထုတ်ပြောတာလည်းမရှိဘူး။ဒီစီဝေးပေါ်မရှိဘူး။
ဒါကတော့ဒေါ်ဆန်းစုကြည်ရဲ့ရှမ်းပြည်ခီးစဉ်အခြေအနေနဲ့ပတ်သက်ပြီးတော့ NLD ရှမ်းပြည်နယ်ဥက္ကဋ္ဌဒေါက်ခင်မမို့ကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။ဩဂတ်စ်လ12ရက်နေ့ညတကောင်မှာနေပြည်တော်ကပြည်ထောင်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရုံးကိုလုံခြုံရေးအင်အားသုံးပြီးသူရဦးရွှေမန်းကိုဖယ်ရှားတဲ့အချိန်မှာတော့သမရဦးသိန်းစိန်ကိုထောက်ခံသူလို့ယူဆကြတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကတော့ကြီးရည်လေကာကွယ်ရေးဦးစီးချုပ်တွေဖြစ်တဲ့ဒီပြည်ဦးလွင်ကစစ်တပ်ကတူမှာရောက်နေတယ်လို့ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါရဲ့ရှင်